ထိုင်းနိုင်ငံကနိုင်ငံရဲမှာပြင်မိနေတဲ့ဆေချိုတဲ့ဘလုံးသမားဆန်ဦးနဲ့ဘလုံးနီးပြားတို့ဘယ်လိုတက်ထုတ်မလဲဆိုတာကိုနီလန်းရှာနေဒီမှာပဲကုရဲမှာပြင်မိနေကြသူတွေဆက်ပြီးတော့ကြံ့ကြံ့ခံနိုင်ရေးအတွက်ဆွမ်းအားနဲ့စားနပ်ရိက္ခာနဲ့စီးပွားတွေကိုရင်းနှီးသမားတွေပို့ဆောင်ပေးထားပါတယ်စတုံးအောင်လုံးကိုတွေ့ထားပြီးသူတို့ကိုကင်မထုတ်နိုင်ရင်အထိဆန့်ရှောက်ထားမယ်လို့ရှင်းရန်အုတ်ချူရီမူနရွန်ဆက်အော်စတနာခေါင္ကမနေ့တင်းတင်းကနေမှပြောပါတယ်ကိုယ့်ရဲ့ကြာအစာရည်စားမရရှိပဲလိုင်ကူထဲမှာပြင်းပြနေတဲ့သူတွေကတဦးကတော့အမင်းရဲ့ထိခိုက်ဒဏ်ရာရရှိထားပြီးအားနည်းချိနဲ့နေကြပေမဲ့အခြေအနေတည်ငြိမ်ရှိနေပါတယ်အသက်17နှစ်နဲ့16နှစ်ကြာယောက်ျားကလေးတွေရဲ့ဒီနီးပြားကရည်ရည်နီးကုန်းကပူပေါ်မှာထိုင်နေပြီးတော့တချို့ကတော့မတ်တက်ရက်နေတော့ကိုဗီဒီယိုထဲမှာတွေ့ရပါတယ်ကယ်ဆယ်ရေးသမားတွေစီကအလင်းအောင်ကြောင်းရက်ပေါင်းများစွာကူထဲမှာပြင်းပြနေသူတွေမျက်စိချင်းဆက်နေတဲ့ပုံတွေကိုလည်းတွေ့ရပါတယ်တော့ကြလေးတူကတော့ဒီသမင်းစာလေးလို့ပြောခဲ့ပြီးတခြားသူတွေကတော့လာပြီးတော့ကျဲတဲ့သူတွေကိုကျေးဇူးတင်ကြောင်းပြောကြခဲ့ပါတယ်။ကုရဲမှာပြင်းပြနေတဲ့ဘောလုံးအသင်းကိုအကောင်းဆုံးဘယ်လိုကယ်ထုတ်နိုင်မလဲဆိုတာကိုလည်းကယ်ဆယ်ရေးအဖွဲ့တွေကသုံးသပ်နေကြပါတယ်။ဇွန်လ23ရက်နေ့ကနေစလို့ပြောဆုံးသွားခဲ့တဲ့ဘောလုံးအသင်းကိုရှာဖွေရေးမှာအမေရိကန်၊ဩစတြေးလျ၊တရုတ်နဲ့ဗြိတိန်နိုင်ငံတို့ကကျင်းပတွေပါဝင်ကူညီခဲ့ကြပြီးထိုင်းဝန်ကြီးချုပ်ကဒီနိုင်ငံတကာရဲ့ကူညီမှုကိုကျေးဇူးတင်ကြောင်းပြောကြားထားပါတယ်ခင်ဗျာ။